ကျန်းမာရေးဌာနကထုတ်ပြန်တဲ့ကိုဗစ်အတည်ပြုလူနာဦးရေဟာပြည်တွင်းမှာနေ့စဉ်တွေ့ရှိသူ160ဝန်းကျင်လောက်ပဲရှိနေပါတယ်။ဓာတ်ခွဲအတည်ပြုလူနာတွေ့ရှိနှုန်းကျဆင်းသွားသလိုယောဂါပိုးရှိသူတွေဟာလည်းလက္ခဏာပြင်းထန်တာမျိုးမရှိဘူးလို့ကိုဗစ်တိုက်ဖျက်ရေးဆောင်ရွက်နေသူတွေကပြောပါတယ်။ဒါပေမဲ့လည်းနေကြားကပြန်လာသူတွေယောဂါပိုးရှိမရှိစစ်ဆေးတာတွေကိုတော့ဆက်လက်ဆောင်ရွက်နေစေပဲလို့ပရဟိတကူညီပေးနေသူတွေကပြောပါတယ်။ထိုင်းနိုင်ငံကနေပြန်လာကြတဲ့ရွှေပြောင်းလုပ်သားတွေမှာကိုဗစ်ယောဂါပိုးရှိမရှိစစ်ဆေးပေးနေတဲ့ထိုင်းမြန်မာနယ်စပ်တာချီလိတ်မြို့ကဝမ်လုံးကိုဗစ်စင်တာကမြစ်တာရှင်လူမှုကူညီရေးအသင်းတာဝန်ရှိသူတူဦးကအခုလိုပြောပါတယ်
။ခုလက်တော့ဒီ positive media ဟာတွေကတော့အရင်တော့ပြင်းပြင်းထန်ထန်တော့မရှိဘူးဗျ။ဟောဘောတမန်တော့ပဲဟောတော့ဒီလိုပြောတော့ပြင်းပြင်းထန်ထန်မရှိဘူးဗျ။ထိုင်းဝင်နေမှာလည်းဖြစ်လိုက်တဲ့အခါကျတော့21ရက်နေ့ကကျွန်တော်တို့ဟို71ရက်ဝင်တယ်တယောက်ပဲတွေ့တယ်ပိုကလေ။နောက်ဒုတိယချိန်ပြန်ပြီးတော့ဖြစ်လိုက်တဲ့ချိန်ကမှယောက်ျားလေး9ယောက်နဲ့မိန်းကလေး2ယောက်ထပ်တွေ့တယ်ဗျ။အဲဒါပဲရှိတယ်ဗျ
။ယောဂါပိုးတွေ့ရှိသူတွေကို quarantine တီးခြားနေစေပြီးမှနေရက်အသီးသီးစီပြန်ဖို့ပေးနေတယ်လို့လည်းပြောပါတယ်။မြန်မာပြည်အထက်ပိုင်းမှာရာသီဥတုအေးလာတဲ့တန်ကြောင်ရာသီတုပ်ကွေးလိုယောဂါမျိုးအဖြစ်များလာပေမဲ့လူနာတွေမှာကိုဗစ်လက္ခဏာမတွေ့ရဘူးလို့ကူညီပေးနေသူတွေကပြောပါတယ်။ယောဂါပိုးတွေ့ရှိသူနည်းသွားပေမဲ့ကာယောဂါစီမင်းကိုတော့ဆက်ပြီးလိုက်နာနေတယ်လို့ရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုမြို့ကတဖန်ခိုင်ပရဟိတလူမှုကူညီအသင်းတာဝန်ရှိသူတဦးကပြောပါတယ်။
ญาติตกุ้ยတော့ญาติตกุ้ยတော့တွေ့ပါတယ်ဗျယောဂါကတော့သုံးပါတယ်ပိုရတဲ့လမ်းကြောင်းတွေကတော့အဓိကတော့တွေးလုံတกุ้ยလည်းရှိပါတယ်ဗျဟိုအသက်ကြီးတဲ့လူနာယောဂါလည်းတွေ့ရပါတယ်ဗျအဲကိုဗစ်လက္ခဏာကတော့မတွေ့ရအောင်အများတန်းကတော့လူနာတယောက်ကဲမယ်ဆိုလက်အစုမြတ်တက်မယ်ဒါပေါ့အဲလူနာတယောက်ကဲလို့ပြည်ရနဲ့ဟာဒီလက်ကိုပြောင်းဆွေးမယ်ဟိုဥစားအသက်တန်လဲမယ်ပေါ့ဗျအဲအဲ့လိုလေးတွေကတော့အဓိကထားလို့ထားပြီးမှဟိုလုပ်စီပါတယ်ဗျအဲအဲ့လိုအဓိကထားပြီးမှဒီကာရင်မောင်းတွေအဓိကညွန်ကြရပါတယ်ဗျ
မြန်မာနိုင်ငံမှာကာယောဂါလိုင်းတံတွေကိုခက်ခက်ခက်ခက်ရင်ဆိုင်နေကြရပြီးအစုလိုက်ကူးစက်မှုတွေနဲ့သေဆုံးသူဦးရေကလည်းတောင်းနဲ့ချီရှိခဲ့ပါတယ်။အခုလိုရာသီအကူအပြောင်းမှာအဖြစ်များတဲ့ယောဂါတွေနဲ့ကိုဗစ်ကူးစက်တာလားဆိုတာကိုခွဲခွဲခြားခြားမစစ်ဆေးနိုင်တဲ့နေရာတွေလည်းအများကြီးရှိနေပါတယ်။ရခိုင်ပြည်နယ်ကြောက်တော်မြို့မှာရှိတဲ့စစ်ဘေးဒုက္ခသည်တွေကတော့စားတောက်ရေးနဲ့တိုက်ပွဲတွေကြားဘေးလွရာရှောင်တိန်ရင်ဘာကြောင့်ဖျားနာတတ်တယ်ဆိုတာသတိမပြုနိုင်ဘူးလို့စစ်ရှောင်စခန်းတာဝန်ခံတဦးကပြောပါတယ်
။ကျင်းမာရေးလဲကျင်းမာရေးတပိုင်းပေါ့ယောဂါတော့ယောဂါပေါ့ဒါမဲ့အာယုစုံစိုက်မှုကတော့စီလောက်အာနေတော့တာပေါ့မသက်ရှင်တယ်မို့တော့ဟိုစမ်းနေရက်ကအတိအလွယ်တာလေဒါမဲ့ဟိုပေါ့နော်ဒီဟိုဖြစ်လာပြီဆိုရင်လဲကိုဘိုက်တဖပေါ့နော်ဒီစမ်းနေရက်အချိန်တဖစစ်ရှောင်နေမှာဟိုစစ်ပြေးကြောင်တဖဆိုတော့ဟိုခါကြရတော့မျိုးစုံပေါ့ဆရာမရေ
ကယောဂါအတီးပြုလူနာတွေ့ရှိနှုန်ကျဆင်းသွားတာဟာယောဂါကာကွယ်ဆေးထိုးနှံထားတာကြောင့်လဲပါဝင်တယ်လို့ယောဂါတိုက်ဖြည့်ရေးမှာပါဝင်ဆောင်ရွက်နေကြသူတွေကပြောပါတယ်မြန်မာနိုင်ငံမှာကိုဗစ်ကာကွယ်ဆေးထိုးနှံပြီးသားဦးရေဟာ38တန်းကျော်ရှိတယ်လို့ကျန်းမာရေးဌာနကထုတ်ပြန်ထားပါတယ်ခင်ဗျာ